မြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေအတွက်ကြိုးပမ်းလှုပ်ရှားနေမှုတွေကိုထောက်ခံအားပေးသွားမယ်လို့ထိုင်းဝန်ကြီးချုပ်ဟောင်းအဘီစစ်ဝီချာချူဝါကပြောသလိုဒါဟာမြန်မာနိုင်ငံရဲ့ရှေ့အနာဂတ်အတွက်သာမကအိမ်နီးချင်းဒေသရင်းနိုင်ငံတွေအတွက်ပါအရေးကြီးတယ်လို့လည်းပြောပါဗျ။မြန်မာနိုင်ငံကိုရောက်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းအဘီစစ်ဟာဒီကနေ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံအပြီးမှာအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။ဒီတွေ့ဆုံမှုအကြောင်းကိုတော့မတင်သေးသေးကပဲဆက်ပြီးပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်။ထိုင်းဝန်ကြီးချုပ်ဟောင်းအဘီစစ်ဝီချာချီဝါဟာဒီကနေ့ဖေဖော်ဝါရီလ18ရက်စနေနေ့ညနေကဒေါ်ဆန်းစုကြည်ရဲ့နေအိမ်မှာဒေါ်ဆန်းစုကြည်နဲ့တနင်္လာနေ့ပါကြာတွေ့ဆုံပါတယ်။ဝန်ကြီးချုပ်ဟောင်းအဘီစစ်နဲ့ဒီဒေါ်ဆန်းစုကြည်တို့တွေ့ဆုံမှုဟာဒါပထမဦးဆုံးအကြိမ်ဖြစ်တယ်လို့မစ္စတာအဘီစစ်နဲ့အတူအရင်ကနိုင်ငံရေးဝန်ကြီးဌာနကဝန်ကြီးဟောင်းတူထိုင်းဝန်ကြီးချုပ်ယုံကဝန်ကြီးဟောင်းတူနဲ့အတူလက်ရှိထိုင်းတန်ယုံကတာဝန်ရှိသူတွေနဲ့ပါဆိုရင်ဧည့်သည်9ဦးလာခဲ့ကြတယ်လို့ဒေါ်ဆန်းစုကြည်ယုံကတာဝန်ခံဦးထင်ကျော်ကပြောပါတယ်။ဒီတွေ့ဆုံပြီးနေရှိမှာသတင်းတောက်တွေကိုထွက်တွေ့ရမှာတော့မြန်မာနိုင်ငံထဲကဒီမိုကရေစီရေးကြိုးပမ်းမှုတွေကိုသူ့အနေနဲ့အားပေးထောက်ခံသွားမှာဖြစ်တယ်လို့မြန်မာပြည်ရဲ့ပြည်ပပြောင်းလဲမှုတွေဟာနိုင်ငံအတွင်းသာမကဒေသအတွက်ကိုပါအရေးကြီးတဲ့အကြောင်းသတင်းတောက်တို့ရဲ့အမေကိုအခုလိုဖြေသွားပါတယ
် Well, we're here to support the democratization process. We think it's very important for the future of this country, very important for the future of the region.And we look forward to a future where
မြန်မာနိုင်ငံရဲ့ဒီမိုကရေစီလုံခြုံရေးတွေကိုထောက်ခံပါတယ်။ဒါဟာမြန်မာနိုင်ငံအတွက်ရောဒေသအတွက်ပါအရေးကြီးတဲ့ကိစ္စရပ်ပါ။ထိုင်းနိုင်ငံအနေနဲ့အိန္ဒိယနိုင်ငံဖြစ်တော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းပြီးအလားအလာကောင်းတဲ့ဒီမိုကရေစီအနာဂတ်ရေးကိုမျှော်ကြည့်ရပါတယ်။အခြားကမ္ဘာနိုင်ငံတွေလိုပါပဲထိုင်းနိုင်ငံအနေနဲ့ကမြန်မာနိုင်ငံအတွင်းဖြစ်ထွန်းတိုးတက်မှုတွေကိုအနီးကပ်ကိုစောင့်ကြည့်ကဲခတ်နေပါတယ်။ပြီးခဲ့တဲ့ဖြစ်ထွန်းမှုတွေအတွက်လည်းခြေနဲ့အားရမိပါတယ်။ဒီလိုတိုးတက်မှုတွေဆက်ပြီးတော့ဖြစ်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်။
တခါထိုင်းနိုင်ငံနေဆက်တွေမှာနေထိုင်နေကြရတဲ့မြန်မာဒုက္ခသည်အရေးတွေနဲ့ပတ်သက်လို့လဲဝင်ကြီးချုပ်ဟောင်းအဘိစစ်ကပျော်ရွှင်မှုတွေနဲ့အတူအမတ်ခံချက်ရှိတဲ့ဘဝတွေနဲ့ကိုယ်ဒေတာရင်းကိုပြန်နိုင်မဲ့နေ့တစ်နေ့ဆိုတာရှိမယ်ဆိုတာကိုသူမျှော်လင့်ထားတယ်လို့လဲအခုလိုပြောပါတယ်
။ Well as you know we have a number of displaced persons in Thailand who has been with us
ထိုင်းနိုင်ငံတွင်းမှာမြန်မာနိုင်ငံကရှေ့ပြောင်းဒုက္ခသည်တွေအတော်များများနှစ်ရှည်လာများကလေးကရှိနေပါတယ်သူတို့တွေတနည်းအိမ်ကိုပြန်နိုင်ကြမယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့လည်းပြန်နေဆုရနေရမှာလေဒီလူတွေအနေနဲ့သူတို့နေရာမှာကောင်းကောင်းမွန်မွန်ပျော်ပျော်ရွှင်ရွှင်ဘဝရပ်တည်နေနိုင်တဲ့အခွင့်အလမ်းတွေရှိဖို့လိုပါတယ်
။ဒါကတော့ထိုင်းဝန်ကြီးချုပ်ဟောင်းအဘီစစ်ဝီချာချီဝါကသတင်းတောက်တွေကိုဖြည့်သွားတဲ့မြန်မာနိုင်ငံဆိုင်ရာသူသဘောထားတွေပါရှင်။တပ်ပြင်တော်ဆက်စုကြီးကလည်းလက်ရှိမြန်မာနိုင်ငံအခြေအနေတချို့နဲ့အတူထိုင်းနဲ့မြန်မာနိုင်ငံတို့ရဲ့ဒီမိုကရေစီရေးကြိုးပမ်းမှုတွေကသူတို့တွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေကိုဆွေးနွေးဖလှယ်ဖြစ်တယ်လို့လည်းပြောပါရယ်။မစ္စတာအဘီစစ်ဟာထိုင်းဝန်ကြီးချုပ်အဖြစ်2008ခုနှစ်ကနေ2011ခုနှစ်အထိထိုင်းနိုင်ငံမှာတာဝန်ယူလှုပ်ဆောင်ခဲ့တယ်လို့မြန်မာနိုင်ငံကိုသူတဝန်ကြီးချုပ်အဖြစ်တာဝန်ယူချိန်အတွင်း2010ခုနှစ်ထဲမှာတရက်တာခီးနဲ့လာရောက်ခဲ့ပူပါရယ်ရှင်။